ယောဘသမဂ္ဂဘွယ် EU ကရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာထုတ်ထားမှုအကူအညီဖြင့်နောက်ထပ်ယူရိုငွေဆက်တမ်းပေးရမယ်လို့ယောဘကော်မရှင်ကထုတ်ပြန်ကြေညာခဲ့ပါတယ်။ဒါဟာ2019ခုနှစ်အစောပိုင်းကထောက်ပံ့ကူညီမယ်လို့ကြေညာထားပြီးဖြစ်တဲ့ယူရိုငွေ33သန်းအပေါ်အပိုဆောင်ပေးရတဲ့အကူအညီလည်းဖြစ်ပါတယ်။အဲ့ဒီအကူအညီတွေကိုမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားကနိုင်ငံလူမှုအဖွဲ့အစည်းတွေနေရစွန့်ခွာရသူတွေဒုက္ခသည်တွေအသက်ရှင်ရည်ရွယ်အတွက်အကူအညီဖြစ်ရည်ရွယ်ပေးရတာဖြစ်တယ်လို့လည်းဆိုပါတယ်။ဒုက္ခသည်အကြက်တဲစတင်ခဲ့ခြင်းကစလို့လွန်ခဲ့တဲ့နှစ်အတွင်း EU ရဲ့အကူအညီဟာမရေတွက်နိုင်လောက်တဲ့လူသားတွေရဲ့ဘဝတွေကိုကယ်တင်ပေးခဲ့တဲ့အကြောင်းရွန်ဂျာဒုက္ခသည်ထောင်ပေါင်းများစွာဟာအသက်ရှင်ရည်ရွယ်လူသားချင်းစာနာမှုအထောက်ပံ့တွေပေါ်မိခွန်နေရတာကြောင့်အကူအညီပေးရတာတွေကိုမရစမ်းနိုင်ကြောင်းဒီကနေ့ထပ်မံအပို့ဆောင်ပေးရတဲ့အကူအညီဟာဘလောက်ပဲအချိန်ကြာပါစေရွန်ဂျာတွေဘက်ကဆက်လက်ရည်တည်နေမယ်ဆိုရဲ EU ရဲ့ရည်ရွယ်ကိုပြသတာဖြစ်ကြောင်းEU နေနဲ့ Caucasus Bazaar နဲ့မြန်မာနိုင်ငံမှာကြန့်ရှိနေတဲ့ဒုက္ခသည်တွေကိုရောလက်ခံထားရှိတဲ့ Asian လူမှုအဖွဲ့အစည်းတွေကိုပါဆက်လက်ကူညီသွားမှာဖြစ်ကြောင်းတစ်ချိန်တည်းမှာပဲဒုက္ခသည်တွေမြန်မာနိုင်ငံကိုရေရှည်လုံခြုံစိတ်ချရပြီးဂုဏ်သိက္ခာရှိရှိပြန်လာနိုင်ရေးကိုလည်းဆက်လက်လှုံ့ဆော်သွားမှာဖြစ်ကြောင်း EU ရဲ့ပဋိပက္ခစီမံခန့်ခွဲရေးကော်မရှင်နာမင်းကြီး Janice Lanasis ကပြောပါတယ်2019ခုနှစ်စက်တင်ဘာလကလေးကဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေ9400ကျော်အတွက် EU ဟာနှစ်နှစ်အတွင်းယူရိုတန်း140ကျော်ထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်ဒီဇင်ဘာလ29ရက်နေ့ကရွန်ဂျာအရေးနဲ့ပတ်သက်ပြီးကျူးလွန်ခဲ့တဲ့အမှုအတွက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီကမြန်မာနိုင်ငံပေါ်ပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်ကိုချမှတ်ခဲ့ရမှာ Arkan Rohingya National Organization ARNO ကအဲ့ဒီဆုံးဖြတ်ချက်ကိုထောက်ခံကြောင်းဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရွန်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေနေရပြန်ရေးဆွေးနွေးဖို့အတွက်ဒီဇင်ဘာလတည်းအစိမ့်မြင့်ကိုယ်စားလှယ်အဖွဲ့အစည်းကို Caucasus Bazaar ကိုဆီလုပ်ခဲ့ပေမဲ့ထူးခြားမှုတော့မရှိသေးပါဘူးခင်ဗျ။